sorry အရှင်မင်းသားကသတင်းတော်ဂျမောက်ကရှိုဂီကိုတပ်ဖို့မိတ်ပေးခဲ့တယ်လို့အမေရိကန်ဘိုးထောက်လိုင်းအေဂျင်စီ CIA ကကောက်ချက်ချခဲ့တာနဲ့ဖတ်သက်ပြီးသူ့ကိုအစီရင်ခံထားတာမရှိသေးဘူးလို့သမ္မတဒေါ်နယ်ထရမ့်ကဒီကနေ့ပြောကြားလိုက်ပါတယ်ဒါမဲ့လည်းဒီနေ့နောက်ပိုင်းမှာတော့သူ့အနေနဲ့သိရမှာဖြစ်ကြောင်းပြောပါတယ်ကယ်လီဖိုးနီးယားကိုသွားဖို့အီမီရော်ကနေမထွက်ခွာခင်သူလေမော်ရောက်တဲ့ခါမှာ CIA ရာရှိတွေနဲ့ဒီကိစ္စပြောမှာဖြစ်ကြောင်းသတင်းတော်တွေကိုပြောကြားခဲ့ပါတယ်နိုင်ငံသားဝန်ကြီးမိုက်ကွန်ပီယိုနဲ့လည်းပြောဆိုဆွေးနွေးဖို့ရှိတယ်လို့ဆိုပါတယ်တောက်ကြနေတုန်းကဝါရှင်တန်ပို့သတင်းစာကပထမဆုံးထုတ်ပေးတဲ့ CIA ရဲ့အကဲဖြတ်ချက်ဟာစော်ဒီအာရေဗျနိုင်ငံဘက်ကပြောရတဲ့တော့စန့်ချင်ခွဲလွှဲနေပါတယ်စော်ဒီအစိုးရရှင်တွေကဒီမှုမှာစော်ဒီအရှင်မင်းသားဘလို့မှပတ်သက်ခြင်းမရှိဘူးလို့ဂျာဇာဝရီနေကပြောကြားခဲ့တာပါစော်ဒီထောက်လိုင်းရေးတွေဟာစော်ဒီအစိုးရပိုင်လေနဲ့အစ္စတန်ဘူလ်မြို့ကိုတောက်ရောက်ခဲ့ပြီးတော့ခရှိုဂျီကိုစော်ဒီကောင်စစ်ဝင်ရုံးတက်မှာလောက်ကြံတပ်ဖြတ်ခဲ့တာဖြစ်တယ်လို့ CIA ကကောက်ချက်ချခဲ့ကြောင်းအမေရိကန်တာဝန်ရှိသူတွေကပြောပါတယ်။ဝါရှင်တန်ပို့သတင်းတော့ခရှိုဂျီဟာစော်ဒီအရှေ့မင်းသားကိုဝေဖန်သူဖြစ်ပြီးတော့သူဟာတူရကီမျိုးသမီးကိုလက်ထပ်ဖို့အတွက်လိုအပ်တဲ့စာရွက်စာတမ်းကိုယူဖို့ကြိုးစားစဉ်အစ္စတန်ဘူလ်မြို့ကစော်ဒီကောင်စစ်ဝင်ရုံးမှာတက်ခံခဲ့ရတာပါ။ CIA ကစော်ဒီအရှေ့မင်းသားနဲ့ညီကိုတော်ဆက်သူအမေရိကန်နိုင်ငံဆိုင်ရာစော်ဒီတန်မတ်ခါလစ်ဘင်ဆာမန်နဲ့ခရှိုဂျီတို့ဖုန်းပြောတာပါဝင်သူတို့ထောက်လှမ်းရေးသူရဲ့ရင်းမြစ်တွေကိုအခြေခံပြီးတော့ကောက်ချက်ချခဲ့တာဖြစ်တယ်လို့ Washington Post ကဆိုပါတယ်။သူတို့နှစ်ယောက်ဖုံးပြောကြစဉ်မှာခါလစ်ကခရှိုဂျီကိုလိုအပ်တဲ့စာရွက်စာတမ်းတွေကို Istanbul ကစော်ဒီကောင်စစ်ဝင်ရုံးမှာတွားယူတာကဘေးကင်းလုံခြုံမှုရှိတယ်လို့ပြောခဲ့ကြောင်း။ဒါပေမဲ့ခရှိုဂျီအသက်ခံမယ်ဆိုတာကိုခါလစ်သိမသိဆိုတာကိုတော့မသိဘူးလို့ Washington Post ကဆိုပါတယ်။ခါလစ်ကတော့သူ့အနေနဲ့ခရှိုဂျီနဲ့စကားမပြောခဲ့ဘူးလို့ Twitter ကနေတောက်ကြနေကညင်းဆိုပါတယ်။စော်ဒီဘက်ကတော့ခရှိုဂျီသိဆုံးမှုဟာမတော်စဖြစ်တယ်လို့ပြောကြားလိုက်ပြီးတော့တူရကီဘက်ကတော့ဒါဟာရွေချက်ရှိရှိတတ်တာဖြစ်တယ်လို့ဆိုပါရခင်ဗျာ